မြန်မာအစိုးရတဲ့အနေနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ပြုပြင်ပြောင်းလဲမှုတွေပြုလုပ်နေရမှာစီးပွားရေးဆိုင်ရာကိစ္စရပ်တွေကိုဦးစားပေးဆောင်ရွက်နေပြီးတော့နိုင်ငံရေးအရာခြေပြန့်တဲ့ဆွေးနွေးမှုတွေဖြစ်လာရေးအတွက်တော့လက်တလောမှာအစီအစဉ်မရှိသေးဘူးလို့သမရရဲ့နိုင်ငံရေးအကြံပေးပုဂ္ဂိုလ်တဦးက VOA ကိုပြောပါတယ်။ဒါနဲ့ပတ်သက်လို့တော့အကြောင်းစုံကိုကုသညွန့်ဦးကဆက်ပြီးပြောပြပေးမှာပါရှင
်။စီးပွားရေးဖွံ့ဖြိုးမှုဆိုင်ရာအမျိုးသားအဆင့်အလုပ်ရုံဆွေးနွေးပွဲကိုနေပြည်တော်မှာကျင်းပပြုလုပ်ခဲ့ပြီးတဲ့နောက်ပိုင်းဒီအခြားဆိုင်ရာကျမကြီးလူမှုရေးအကြောင်းရက်တစ်ခုချင်းလိုက်ဆွေးနွေးပွဲတွေကိုလုပ်ဖို့အတွက်စီစဉ်ထားတယ်လို့သိရပါတယ်။ဒီနေရာမှာနိုင်ငံရေးနဲ့ပတ်သက်ပြီးတော့အမျိုးသားအဆင့်ဆွေးနွေးပွဲလဲမကြခင်ဖြစ်လာပွဲရှိတယ်ဆိုပြီးတော့သတင်းတွေထွက်လာပါတယ်။ဒါပေမဲ့လည်းဒီနိုင်ငံရေးအရာကြေပြန့်တဲ့ဆွေးနွေးမှုတွေစတင်ဖို့အတွက်လက်တလောအစီအစဉ်မရှိသေးဘူးလို့နိုင်ငံတော်သမ္မတအကြံပေးဒေါက်တာနေစင်လက်က VOA မြန်မာပိုင်းကိုပြောပါတယ
်။ Political forum အနေနဲ့ကတော့ကျွန်တော်မကြားမိသေးဘူးလို့သို့တော်လည်းပေါ့နော် forum တွေကတော့ကျွန်တော်တို့တောက်လျှောက်တော့လုပ်မှာပေါ့နော်။အခုစီဝါကြီးကပြည်ပင်တော်လှန်မှုတွေကိုနည်းနည်းလေးအလေးနဲ့ထားပြီးလုပ်တဲ့အတွက်ကြောင့်မလို့လောလောဆယ်တော့စီဝါကြီးနဲ့ဆိုင်တဲ့ဆိုတာမျိုးလုပ်တယ်ပေါ့ဗျာ။နောက်တစ်ခါဦးစားပေးရဥမာကျမ်းမာကြီးလားပညာကြီးလားကျွန်တော်တို့မသိသေးဘူးပေါ့နော်။အဲဆိုတာမျိုးကတော့တောက်လျှောက်လုပ်သွားမှာပေါ့။သို့တော်လည်း political forum တွေလို့တော့ခေါင်းစဉ်ကြီးနဲ့တော့ကျွန်တော်မသိထားသေးဘူး။ဆိုတော့ကျွန်တော်အနေနဲ့ကတော့ဟာလား political forum တွေရဲ့ခေါင်းစဉ်အောက်မှာတော့ရှေ့လာလုံမယ်လို့ပါတော့ကျွန်တော်သိမှထားပြီးပါဦး။
နိုင်ငံရေးပြုရင်ပြောင်းလဲမှုအပါအဝင်စီးပွားရေးလူမှုရေးပြုပြင်ပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေအတွက်အကြံပေးအဖွဲ့အနေနဲ့ကသမရကိုတင်ပြထားတာတွေရှိပေမဲ့လို့ဘယ်အကြောင်းရပ်ကိုဦးစားပေးဆောင်ရွက်မလဲဆိုတာကတော့ဒီအကြံပေးအဖွဲ့မှာဆုံးဖြတ်ပိုင်ခွင့်မရှိဘူးလို့ဒေါက်တာနေစင်လက်ကဆိုပါတယ
်။ကျွန်တော်တို့ကအကြံပေးဆိုတော့ဗျာ issue စီတော်တော်များများတော့ကျွန်တော်တို့ကတော့ရေးချုပ်ပြီးတော့သမိုင်းစီတင်ပြထားတာရှိတယ်ပေါ့နော်။သို့တော်လည်း priority ရေးတဲ့အခါမျိုးပေါ့တရားအရင်လာမယ်တရားနောက်မှလာမယ်ဆိုတော့ကျွန်တော်တို့ဆုံးဖြတ်ပိုင်မှုရှိတဲ့သူတွေမဟုတ်ဘူးလေ။နောက်ကျွန်တော်လက်လန်းမီတဲ့ issue တွေတော်တော်များများကတော့ဟလာဟိုမခွဲခြားဘဲနဲ့ကျွန်တော်တို့တင်ပြနေတာတော့ဒါတော့ရှိတယ်။သို့တော်လည်းဘယ်ဟာပြီးရင်ဘယ်ဟာလာမယ်ဘယ်ဟာပြီးရင်ဘယ်ဟာလာမယ်ကြတော့ဟိုကျွန်တော်တို့ဆုံးဖြတ်ပိုင်ခွင့်အခဲမှာမရှိဘူးလေ။အဲ့တော့ကြောင့်တော့ကျွန်တော်ကပြောလို့တော့မရဘူးပေါ့နော်။
ပြည်ပရောက်မြန်မာလူမျိုးတွေကိုပြန်လာခွင့်ပေးမယ်ဆိုပြီးတော့သမရဦးသိန်းစိန်ကပြောဆိုထားတာကြောင့်မကြခင်မှာနိုင်ငံရေးအရာတစုံတရာအပြောင်းလဲတွေပေါ်လာမလားအထူးဖြစ်ဆိုရင်တော့အာဏာပိုင်တွေနဲ့အတိုက်ခံတွေအားလုံးပါနိုင်တဲ့နိုင်ငံရေးဆွေးနွေးပွဲပေါ်လာမလားဆိုပြီးတော့မျှော်လင့်သူတွေကမျှော်လင့်ထားပါတယ်ပြည်ပရောက်တွေပြန်ခေါ်ဖို့အစီအစဉ်ရှိပေမဲ့လို့အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲမျိုးတော့ဖြစ်လာနိုင်ခြင်းမမြင်သေးဘူးလို့ဒေါက်တာနေစင်လက်ကဆိုပါတယ
်ပြည်ပရောက်အဖွဲ့တွေပေါ့ဗျာပြည်ပရောက်အဖွဲ့တွေကိုတော့ဟာလားအေးကြမ်းလိုင်းရပါတယ်ဆိုတော့တမကြီးကိုနိုင်မီကိုနဲ့မှာထည့်တော်ထားပြီးပြီလေဒါကတော့ကျွန်တော်ယုံမှတန်လျာမရှိဘူးပေါ့နော်သို့တော်လည်း forum အဆင့်အထိကိုတော့ကျွန်တော်လုပ်မယ်ခိုင်းမယ်ဆိုတော့ကျွန်တော်သိမထားသေးပါဘူးဗျာ
နေပြည်တော်မှာကျင်းပခဲ့တဲ့စီးပွားရေးဖွံ့ဖြိုးမှုဆိုင်ရာအလို့ယုံဆွေးနွေးပွဲကာလအတွင်းမှာဒေါန်ဆန်းစုကြည်နဲ့တမရဦးသိန်းစင်တို့ဟာတီးခြားတွေ့ဆုံခဲ့တယ်လို့ဆွေးနွေးပွဲကိုလည်းဒေါန်ဆန်းစုကြည်ကအချိန်ပိုင်းတယောက်ခဲ့ပါတယ်မတူညီမှုတွေကိုဘေးဖယ်ပြီးတော့တူညီမှုအခြေခံတွေပေါ်မှာပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးတော့ထုတ်ပြန်ခဲ့ကြပါတယ်ဒါကြောင့်မလို့မြန်မာဆွေးရနဲ့တိုက်ခန့်ဒီမိုကရေစီခေါင်းဆောင်တို့ကြားမှာအရင်လိုမဟုတ်ဘဲနဲ့တင်းမာမှုတွေအတော်လေးညော့နေသွားခဲ့တာကြောင့်စစ်မှန်တဲ့နိုင်ငံရေးဆွေးနွေးမှုတွေဖြစ်လာတော့မလားဆိုပြီးတော့မျှော်လင့်သူတွေရှိသလိုလက်တွေ့ကြတဲ့အပြောင်းလဲတွေမမြင်ရသေးဘူးဆိုပြီးတော့ဒီဆက်ဆံရေးအပေါ်မှာတန်တရားထားသူတွေလည်းရှိတာတွေ့ရပါတယ်ခင်ဗျာ